Ireland နိုင်ငံကနာမည်ကြီးဂီတပညာရှင် Bob Geldof ကမြန်မာခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကို Dublin မြို့တော်ရဲ့လူမျိုးရေးစုကြီးမြင့်တော်ကိုကန့်ကွက်တဲ့အနေနဲ့သူရရှိထားတဲ့စုကိုပြန်ပြီးတော့ပေးအပ်လိုက်ပါတယ်။မြန်မာနိုင်ငံကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာပါဝင်ပတ်သက်နေတဲ့သူနဲ့အတူဂုဏ်ပြုတာကိုမခံကျင်ဘူးဆိုပြီးတော့လေ Geldof ကပြောဆိုလိုက်ပါတယ်။ VOA သတင်းတောက် Jeff Caster ပြပို့ထားတဲ့သတင်းပေါ်အခြေခံပြီးတော့ကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
Irish ဆိုတော့လည်းဖြစ်စင်းအမွဲတင်မှုတိုက်ဖြတ်ရေးတက်ကြွလှူရှာသူတူလည်းဖြစ်တဲ့ Bob Geldof ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အတူ Dublin မြို့တော်ရဲ့လွတ်မြောက်ရေးစု Freedom of the City of Dublin စုချီးမြှင့်ခံရတာကိုလက်မခံနိုင်တဲ့အတွက်ဆိုပြီးတော့ဒီစုကိုပြန်အပ်လိုက်ပါတယ်။တနင်္လာနေ့က Dublin မြို့ရဲ့မြို့တော်ခန်းမမှာသူရခဲ့တဲ့စုကိုပြန်အပ်ခဲ့စဉ် Bob Geldof ကဒေါအောင်ဆန်းစုကြည်ကိုလည်းပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။
I'm here to hand back the honour of the freedom of the city of Dublin, which I don't want to do because it means a lot to me. But it's,
ကျွန်တော်တို့ဒီကိုလာတာက Dublin မြို့တော်ရဲ့လွတ်မြောက်ရေးစုကိုပြန်အပ်ဖို့လာတာပါ။ဒီစုကကျွန်တော်တို့အတွက်တိတ်ကိုအိဗယ်ရှိပြီးတော့တံပိုးထားတဲ့စုဖြစ်လို့ကျွန်တော်အနေနဲ့ပြန်ပြီးတော့မအပ်ချင်ပါဘူး။ဒါပေမဲ့ဒါကကျွန်တော်ရဲ့ပုဂ္ဂလိကလှုပ်ဆောင်ချက်တစ်ခုပါ။ကျွန်တော်အနေနဲ့လူများကြိုက်အောင်ပြောတာလည်းမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒေါအောင်ဆန်းစုကြည်ကို Dublin မြို့ကအလွန်ကြိုဆိုခဲ့ကြပါလေ။အဲ့တော့ကကျွန်တော်လည်းပါဝင်ခဲ့ပြီးတော့သူ့အတွက်သတင်းတွေဆိုစကားတွေပြောပြီးတော့ချီကျူးဂုဏ်ပြုခဲ့ပါတယ်။ဒါပေမဲ့အခု तू ကလူသက်သမားဖြစ်နေပါပြီ။ကျွန်တော်အနေနဲ့တော့ကုလသမဂ္ဂကလူမျိုးတုံးတပ်ဖြတ်မှုလို့ပြောနေတဲ့သူနဲ့အတူစုချင်းမြင့်ခံထားရတဲ့စီးရင်ထဲမှာမပါကျင်တော့ပါဘူး
။ Geldof ဟာအီသီယိုပီးယားနိုင်ငံကငတ်မုတ်ခေါမမှုတိုက်ဖြတ်ရေးအတွက်ဆိုပြီးတော့1985ခုနှစ်က Live Aid လို့ခေါ်တဲ့ရမုံငွေဂီတဖျော်ဖြေပွဲကိုစီစဉ်ပြီး American Dollar 104သန်းကျော်ရမုံငွေရှာပေးနိုင်ခဲ့တဲ့အတွက်လူသိများထင်ရှားလာသူတူဖြစ်ပါတယ်။ဒီစုကိုတော့ Dublin မြို့ရဲ့ဘဝတွေကိုအပြောင်းလဲဖြစ်စေခဲ့တဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့ချီးမြှင့်ခဲ့တာဖြစ်ပြီးတော့အဲ့လိုချီးမြှင့်ခံရတဲ့သူတွေထဲမှာတောင်အာဖရိကသမ္မတဟောင်း Nelson Mandela နဲ့ American သမ္မတဟောင်း John F. Kennedy တို့လည်းပါဝင်ပါတယ်။ဒေါက်ဆန်းစုကြည်ကိုတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီကြိုးပမ်းလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့အတွက်ဆိုပြီးတော့1996ခုနှစ်ကဒီစုကိုချီးမြှင့်ခဲ့တာဖြစ်ပြီးတော့2012ခုနှစ်ကဒူမအိုင်လန်နိုင်ငံကိုတောက်အောင်ဆင်ကြမှာကိုရိုင်းတရားဝင်လက်ခံယူခဲ့တာဖြစ်ပါတယ်။အဲ့တုန်းကတော့ဒီစုနဲ့အတူ Amnesty International နိုင်ငံကလူ့ခွင့်ရေးအဖွဲ့ကြီးကချီးမြှင့်ခဲ့တဲ့ Ambassador of Conscience ယုံကြည်မှုဆိုင်ရာတာဝန်ရှိသူတွေကိုလည်းဒေါက်ဆန်းစုကြည်လက်ခံယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ August 25ရက်နေ့ကရိုဟင်ဂျာအစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းစစ်တပ်ကနေပြည်တော်ရှင်းလင်းရမှာရိုဟင်ဂျာမွတ်စလင်တွေတိတ်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ခံနေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့တိဘက်ဖုန်းတော်ကြီးဒလိုင်လာမှာတောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူအပါအဝင်တခြားနိုဘယ်ဆုရှင်တွေကလည်းဒေါက်ဆန်းစုကြည်အနေနဲ့ဒီကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်ဆစ်ဆိုးရလက်ထက်ကဒေါက်ဆန်းစုကြည်နဲ့ကြဲကြုတ်ကြတဲ့တခြားလုံးထောက်ခံလာခဲ့တဲ့ Irish Guitar အဖွဲ့ဖြစ်တဲ့ U2 ကလည်းရိုဟင်ဂျာတွေရဲရဲဆက်ဆက်ပြိနှိပ်ခံရပြီးထွက်ပြေးနေရတဲ့အပေါ်မှာစိတ်ထိခိုက်မိကြောင်းဒီကြမ်းဖက်မှုတွေအပေါ်မှာဒေါက်ဆန်းစုကြည်အနေနဲ့ဆန့်ကျင်ပြောဆိုဖို့ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်ပြိနှိပ်နေတာနဲ့ပတ်သက်ပြီးဒေါက်ဆန်းစုကြည်ကဝေဖန်ပြောဆိုခြင်းမရှိခဲ့တဲ့အတွက်ဗြိတိန်နိုင်ငံအောက်ဆ်ဖို့မြို့ကလည်းသူမကိုချီးမြှင့်ထားတဲ့အောက်ဆ်ဖို့မြို့ရဲ့လွမြောက်ရေးစုကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာသတင်းမီဒီယာတွေကဖော်ပြနေတာတွေဟာသတင်းအမှားတွေပေါ်မှာအခြေခံပြီးဖော်ပြနေတာဖြစ်တယ်လို့တုံ့ပြန်လိုက်ပါတယ်။ဒေါက်ဆန်းစုကြည်ဟာအသိမကြခင်တုန်းကတော့ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့နိုင်ငံနယ်စပ်ကိုကိုယ်တိုင်သွားပြီးတော့အဲ့ဒီကအခြေအနေတွေကိုကြည့်ရှုခဲ့ပါတယ်ခင်ဗျာ။